ကံပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ကစက်တင်ဘာလ19ရက်လာမယ့်အင်္ဂါနေ့မှာနိုင်ငံတော်ကိုမိခွန်းပြောကြားမှာဖြစ်ကြောင်းဗိုလ်ထုနေ့ကနေပြည်တော်နိုင်ငံတော်သမ္မတအင်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတရုံးပြောခွင့်ရသူဦးစောထေကပြောကြားပါတယ်အဲ့ဒီခန္ဓာကိုတက်ရောက်သတင်းယူဖို့ပြည်တွင်းပြည်ပကမီဒီယာအစုံအလင်ကိုဖိတ်ကြားထားမှုတွေစတင်လှုပ်ဆောင်နေလို့ဆိုပါတယ်အပြည့်စုံတော့ကိုဇော်ဝင်းနှံကပြောပြမှာဖြစ်ပါတယ်
စကန်ဂျီနယ်တွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီထွက်ပြေးနေရတဲ့အချိန်အခုကျင်းပနေတဲ့52ကျင်းမြောက်ပလက်တမကအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကခြေပပြောကြားလိုက်တာဖြစ်ပါတယ်တိုင်းပြည်တွင်းဖြစ်ပေါ်နေတဲ့ရှုပ်ထွေးမှုတွေကြောင့်လုံခြုံရေးအခြေအနေတွေကိုစိုးရိမ်ရတဲ့အတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်နိုင်နိုင်မယ်လဲကုလသမဂ္ဂမှာပြောကြားမဲ့စကားတွေအတိုင်းအတန်းအငံပုဂ္ဂိုလ်အနေနဲ့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဥစ္စာထေကပြောပါတယ်
ကျွန်တော်တို့ကအခုဖြစ်စဉ်ဖြစ်ရအမှန်တွေမှာနိုင်လို့ပါမယ်အဲ့ဒီလိုလည်းကျွန်တော်တို့နိုင်ငံတော်တိုင်ငံပုဂ္ဂိုလ်နောက်ဆက်ဆက်ပါတယ်ကျွန်တော်တို့ switch ပြောပါမယ် switch ပါလဲဆိုတော့ကျွန်တော်တို့စိတ်ပေါ်တဲ့ junior သဘောမျိုးပေါ့နော်နိုင်ငံတော်ခြေပြောင်းနေသောသဘောမျိုးကိုကျွန်တော်မျိုးသားတဲ့တဲ့တဲ့ညီညာရေးစတိုင်ယာနိုင်ငံပြောမှာဖြစ်ပါတယ်။တကယ်ရလို့ခုမီဒီယာတွေပြောနေ19ရက်နေ့အဲ့ဆိုကျွန်တော်တို့စီစဉ်ထားတယ်စီစဉ်ထားတယ်ဆိုတော့ဒီစိတ်ောက်ပေါ့နော်ဖြတ်ပြီးကြောဖို့လိုရယ်ဆိုကျွန်တော်တို့ပြောမယ်ကြောမယ်ဆိုတာဟိုသွားလဲကျွန်တော်ပြောမှာဒီဟိုဒီတိုင်ယာဘုတ်ကိုပြောတာပဲဒီမြန်မာနိုင်ငံကနေလို့လည်းပြောမှာပဲ
ဒေါက်ဆန်းစုကြည်အနေနဲ့မိန့်ခွန်းကိုမြန်မာလိုတမျိုးတည်းပြောမလားဒါမှမဟုတ်အင်္ဂလိပ်လိုပါထည့်သွင်းပြောကြမလားဆိုတာကတော့မသိကြသေးပါဘူး။ကုလသမဂ္ဂအထွေထွေညီလာခံကိုတော့မြန်မာအစိုးရကိုစားဒုသမရဟန်နရီဗန်ဖီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှဖြစ်ပြီးစက်တင်ဘာလ20ရက်နေ့မှာအထွေထွေညီလာခံကိုမိန့်ခွန်းပြောကြမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်တန်းပြည်ကိုမိန့်ခွန်းပြောကြတဲ့အခါအနားမှာနိုင်ငံတကာကသတင်းဌာနကြီးတွေသတင်းလာယူနိုင်ရေးအတွက်မြန်မာနိုင်ငံသားရေးဌာနနဲ့ကြံကြားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးဖိတ်ကြားမှုတွေစတင်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းဦးစောထေးကပြောပါတယ်
။အဲ့ဒါကြောင့်ကျွန်တော်တို့မီဒီယာတွေလည်းဝင်ရောက်ပြသမှာပါ။အဲဒီမီဒီယာတွေဝင်ရောက်ပြသတဲ့အခါမှာကျွန်တော်ဒီဖာတော့သတင်းထုတ်ပြနေတယ်။သူတို့ဒီဖာနဲ့လာပြီးတော့သတင်းကြီးတွေဆိုရင်ကျွန်တော်ကြံကြားရုံညီဆောင်ကျွန်တော်ဒီနေ့ကြောထားပါတယ်။အဲဒါတကယ်လို့ဟိုပုံမှန်ရှိတဲ့ခြေလိုက်ဂျီလိုကနေပြီးတော့သာတင်နေဆိုရင်ဂျီအိုဗီဇာတွေပဲ60ကျော်မှာခက်တယ်မှာသူတို့ကျွန်တော်တို့စီရင်ပြီးကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြီးတော့ဟိုအဲဒီလိုပြောပြမှာဖြစ်ပါတယ်ဒီကနေ့နိုင်ရအောင် high opportunity တွေလာဖို့ကျွန်တော်ဖိတ်မှာဆိုအခုပြန်ကြိုင်းဝင်ကြတာကိုကျွန်တော်သိခိုင်းတာပ
ါအခါနာမှာဒေါက်ဆန်းစုကြည်အနေနဲ့ဒရင်တော့တင်နဲ့အမေဖြစ်လို့မလို့ဆိုတာကိုတော့သမရာယုံပြောခွင့်ရဦးစောထေးကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးမနေ့ကကျင်းပတဲ့82ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒေါက်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်အခုနေ့မှာလည်းဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့မူလကစီစဉ်ထားရကရခိုင်ပြည်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေပေါ်အခြေခံပြီးတိုင်းပြည်အတွင်းလုံခြုံရေးအခြေအနေတွေစိုးရိမ်ရတဲ့အတွက်အနာဂတ်မှာအထွေထွေညီလာခံကိုတက်မဲ့အစီအစဉ်ကိုဖြစ်လိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေအခုလိုဆိုးရွားလာတာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ကော်မရှင်ရဲ့တင်ပြချက်တွေအပေါ်အကြံဖက်အုပ်စုတွေဘက်ကမလိုလားတဲ့အတွက်ဖြစ်တယ်ဆိုတာအစိုးရအနေနဲ့စုံစမ်းသိရှိခဲ့ရတဲ့အကြောင်းပုထုနေ့ကကျင်းပတဲ့ဒင်းသာရှင်လင်းပွဲအတွင်းမှာဥစ္စာထေးကပြောပါတယ
်ကျွန်တော်ပြန်ကြည့်ရင်ဒီဩဂုတ်လ24ရက်နေ့မှာကော်ဖီအာနာကို launch လုပ်တယ်ကျွန်တော်ကျွန်တော်လုပ်တယ်အဲ့ဒီ25ရက်နေ့ညပါတော့အဲ့ဒီ25ရက်နေ့နဲ့24ရက်နေ့ညမှာစပြီးတော့ဖြစ်တယ်နေရာပေါင်း30ကျော်တိုက်တယ်တမားတစ်ချိန်တော့လည်းကျွန်တော်ပြန်ကြည့်လိုက်ရင်ကော်ဖီအာနာကော်မရှင်အကြံပေးဆိုင်ရာကော်မရှင်ကိုကျွန်တော်တို့က2016ဩဂုတ်လမှာဖွဲ့တယ်ဒီအကြံဖက်တက်ခတ်မှုတွေကျွန်တော်တို့6နေအောင်တိုက်ဖို့ကြိုးစားတယ်3နေအောင်အောင်နေအဲ့တိုက်ခိုက်မှုကပြန်မှာဖြစ်လာတော့အော်တိုဝါ6နေမှာဖြစ်တယ်အဲ့တော့ဒီကော်ဗီယန်နန်ကော်မရှင်ဖွဲ့စည်းပြီးတော့ဆောင်ရွက်တဲ့အနေအထားပေါ်မှာအဲ့ဒီအနေအထားကိုလက်မခံဖြစ်လာအောင်ပေါ့နော်တိုက်ခိုက်မှုတွေလုပ်တယ်ဆိုတော့ဒီစာချက်ရှိပါတယ
်ကော်ဗီယန်နန်ကော်မရှင်ကတင်ပြထားတဲ့အကြံပြုချက်တွေအကောင့်ထယ်ဖို့ဆောင်ရွက်ရေးအတွက်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းသမရဦးထင်ကျော်ကစက်တင်ဘာလ12ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကော်မရှင်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကဥက္ကဋ္ဌ၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူးတွဲဥက္ကဋ္ဌ၊နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးကဒုတိယဥက္ကဋ္ဌအစသဖြင့်အသီးသီးတာဝန်ယူကြမှာဖြစ်ပြီးတခြားဌာနဆိုင်ရာအတော်များများကတာဝန်ရှိသူတွေလည်းအဖွဲ့ဝင်အဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။ ကော်မတီမှာဥက္ကဋ္ဌအပါအဝင်စုစုပေါင်းအဖွဲ့ဝင်15ဦးပါဝင်ပါတယ်ခင်ဗျာ